လွတ်လပ်ရေးနှင့်ထိမ်းမှအဖြစ်နိုင်ငံတကျလှုပ်ရှားသူတချို့အပါအဝင်အကျဉ်းသားတွေကိုစစ်ကောင်စီကပြန်လွှတ်ပေးလိုက်တဲ့အပေါ်မှာမြန်မာအရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကသတိထားကြိုဆိုလိုက်ကြပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းဖိနှိပ်မှုတွေကြောင့်နိုင်ငံတကာရဲ့ဖိအားတွေကြောင့်ဒီနိုင်ငံရေးလှုပ်ရှားသူတချို့ပြန်လွှတ်ပေးလိုက်ပေမဲ့လုံလောက်မှုမရှိသေးဘူးလို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်ခင်ဗျာ
။85နှစ်မြောက်စင်ရတူးလွတ်လပ်ရေးအထိမ်းမှတ်နဲ့လူမှုရေးအရထောက်ထားသောအဖြစ်အကျဉ်းသား9000ကျော်ကိုနိုင်ငံတော်အကျဉ်းထောင်တွေကနေလူငင်းချမ်းသာကွင်းနဲ့ဇန်နဝါရီ4ရက်နေ့မှာပြန်လွှတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာပါ။အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားတချို့နဲ့သတင်းတောက်တွေဆယ်ကနန်းပါဝင်လာတာတွေ့ရပါတယ်။နိုင်ငံရေးအကျဉ်းသားတချို့အခုလိုပြန်လွှတ်လာတဲ့အပေါ်ကြိုးဆိုရမှာဖြစ်ပေမဲ့ပြည်တွင်းပြည်ပဖိအားတွေများလာတဲ့အပေါ်အခုလိုပြန်လွှတ်ပေးတာဖြစ်နိုင်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဆက်သွယ်ရေးသတင်းအချက်အလက်နဲ့ဤပညာဌာနဝန်ကြီးဦးထင်လင်းအောင်ကသုံးသပ်ပါတယ
်။အကျဉ်းသားတွေကိုလွှတ်ပေးလိုက်တယ်ဆိုတာကိုတော့ကျွန်တော်တို့ကဒါကြိုဆိုရမှာပေါ့။ဒါပေမဲ့တိတိကျကျပြန်ပြီးတော့ကျွန်တော်တို့ကြည့်ကြမယ်ဆိုလို့ရှိရင်တော့ဒီအကျဉ်းသားတွေဟာအစကတည်းကကိုကဟိုဖမ်းဆီးဖို့မလိုတဲ့လူတွေကိုအာဏာကိုအလွဲသုံးစားလုပ်ပြီးတော့ဖမ်းဆီးခဲ့တယ်ပေါ့နော်။ဆိုတော့ဒါကဘယ်လိုမှလက်ခံလို့မရတဲ့အနေထားဗျ။လက်ရှိအချိန်လည်းပဲဆက်လက်ပြီးတော့လည်းပဲသူတို့ဟာနေတွေမှာမြို့နယ်တွေမှာဖမ်းဆီးနေသေးတယ်ဆိုတဲ့အနေအထားတွေကျွန်တော်တို့တွေ့နေရတယ်။ဒါဟာသူတို့ဟာဒီမိုကရက်တစ်ပြန်ပိုးတွေကိုအရေးတည်ယူနဲ့ပြန်ပြီးတော့လွတ်တဲ့အနေအထားမျိုးလို့တော့ကျွန်တော်တို့ကတော့မမြင်ဘူး။ဒါဟာနိုင်ငံတကာဖိအားတွေရှိမယ်ပြည်တွင်းမှာလည်းပဲပြည်တွင်းကလှုပ်ရှားမှုတွေကလည်းပိုပိုပြီးတော့စိတ်လာတဲ့အခါကျတော့ဒီဖိအားတွေကိုညော့နှဲသွားအောင်လို့စစ်ကောင်စီအနေနဲ့ကအပြလုတ်ဖို့လောက်ပဲဒါကိုလွှတ်ပေးတယ်လို့ကျွန်တော်တို့ကတော့ယူဆတယ်။
တိတ်မကြသေးခင်ကပဲမြန်မာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှရှားပါးလာတဲ့ဆုံးဖြတ်ချက်တည်းရချမှတ်နိုင်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမြန်ပြန်လွှတ်ပေးရမယ်ဆိုတဲ့အချက်အပါဝင်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေရပ်တန့်ရမယ်လို့တိုက်တွန်းထားတာပါ။တချိန်တည်းမှာပဲအမေရိကန်အမျိုးသားကာကွယ်ရေးအသုံးစိတ် NDAA ထဲမှာမြန်မာဒီမိုကရေစီရေးနဲ့ပတ်သက်လို့ထောက်ပံ့သွားမဲ့ Burma Act 2022ကိုလည်းထည့်သွင်းခဲ့တာတွေကစစ်ကောင်စီပေါ် PR တွေတိုးလာစေခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကစစ်အာဏာရှင်အဆက်ဆက်ဟာနိုင်ငံတကာက PR ပေးတဲ့အတိုင်းလိုင်လျောဆောင်ရွက်ပေးတာမျိုးရှားပါပြီးသူတို့အာဏာတည်မြဲရပ်တည်နိုင်ရေးအတွက်အခင်းအကျင်းတွေဖန်တီးလိုတဲ့အခါမျိုးမှာအခုလိုနိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးလို့ရှိတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့မြန်မာအရေးအကဲခတ်သူဒေါက်တာတင်းဆွေကမြင်ပါတယ်
။စစ်ဆိုရလက်ထက်အလုံး၃ခုလုံးကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာရဲ့ PR သမှုတွန်းအားဆွဲအားတွေကိုသူကသိအရေးမဆိုင်ဘူးဒုတိယတစ်ချက်ကတော့သူတို့လုပ်ချင်နေတဲ့ PR ရုပ်ောက်ပွဲအခါသူတို့ကနံပါတ်1ကအရေးကြီးဆုံးဖြစ်တယ်အဲ့တော့ PR ရုပ်ောက်ပွဲသူလုပ်ချင်တယ်လို့ဖြစ်အောင်ပြည်တွင်းအခင်းအကျင်းတွေသူလုပ်ပါလိမ့်မယ်ဒါကြောင့်အခုအကျဉ်းသားလှုပ်ရေးကတော့ဒီကောင်နဲ့မဆိုင်မဲနဲ့သူဟိုလုပ်နေကြအလုပ်တစ်ခုကိုဟိုလုပ်သွားတာပဲလို့မြင်တယ်အဲ့တော့ကျွန်တော်တို့ပိုပြီးစိုးရိမ်စရာကနောက် PR ရုပ်ောက်ပွဲအခင်းကျင်းအတွက်ပြည်တွင်းမှာဖိနှိပ်ဖြိုခွဲမှုတွေမြောက်များစွာဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့မျှော်လင့်ထားပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာကိုထိန်းယူခဲ့တာပါလို့ပြောထားတဲ့စစ်ကောင်စီကတော့ဒီ2023ခုနှစ်အတွင်းရုပ်ောက်ပွဲတစ်ခုအောင်မြင်စွာကျင်းပနိုင်ဖို့ပြင်ဆင်နေတာကြောင့်အဲ့ဒီရုပ်ောက်ပွဲကိုနိုင်ငံတကာကအသိမှတ်ပြုလာအောင်လို့ရုပ်ောက်ပွဲမတန်ခင်အမြင်ကောင်းအောင်အခုလိုနိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်ပေးတာမျိုးဖြစ်နိုင်တယ်ဆိုတော့သုံးသပ်သူတချို့လည်းရှိပါတယ်။ NUG ဝန်ကြီးဦးထင်လင်းအောင်ကတော့အဲ့ဒီအမြင်ပေါ်သဘောထားကွဲပြားသူဖြစ်ပါတယ
်။ဒီရွေးကောက်ပွဲကိုတော့ဘယ်သူကမှလည်းအသိမှတ်ပြုမှာမဟုတ်တလို့လူထုကလည်းအသိမှတ်ပြုမှာမဟုတ်ဘူး။သူတို့အနေနဲ့လည်းဟိုညံနီညံနက်ကိုတုံးထားတဲ့ပွဲတစ်ပွဲကိုသူတို့ထုတ်ပြီးတော့ကစားလာတယ်လို့ပဲကျွန်တော်တို့ကတော့မြင်တယ်။ဆိုတော့ဒီလူကြီးအတွက်လောက်ခွေးကိုလွှတ်ယုံနေတော့ဒါရွေးကောက်ပွဲအတွက်ကိုဘာအကျိုးတရားမှုမှလည်းရှိမှာမဟုတ်ဘူးဒီရွေးကောက်ပွဲဆိုတာကိုလည်းဟိုတိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ဘယ်နိုင်ငံကကမှလည်းအသိမှတ်ပြုမှာမဟုတ်ဘူးလို့ပဲကျွန်တော်ကတော့သတ်မှတ်ချက်ပေးချင်ပါလား
AAPP ခေါ်နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့ထုတ်ပြန်ချက်အရအာနာသိမိခြင်းကဆလို့2023အခုချိန်ထိဖမ်းဆီးချုပ်နှောင်ခံထားရသူပေါင်း14000နီးပါးရှိပြီးအဲ့ဒီတဲကမှအယောက်2000ကျော်ထောင်တန်းကြခံထားရတယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီတဲမှပြန်လည်လွတ်မြောက်လာသူအယောက်3000ကျော်ရှိပြီးຫນွေဥဒေါ်လာရင်းနဲ့ဆက်ဆက်လို့တည်တံချမှတ်ခံရပြီးအကျဉ်းထောင်တွေရောက်နေသူ ရောက်တရာကျော်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။